ဒီမေတီလာအကျဉ်းထောင်ကနေလွတ်ပြီးတော့ရက်စကန်မှာထပ်ပြီးအဖမ်းခံရသူပေါင်း၁၁ရောက်ထဲကလေးယောက်ကိုတော့အောက်တိုဘာ၁၉ရက်မှာပြန်ပြီးလွတ်ပေးခဲ့ပါတယ်ပြန်ပြီးတော့လွတ်လာပြီမဲ့စိတ်မလုံးမကျုံတွင်နဲ့နေထိုင်နေရတယ်လို့လည်းလွတ်မြောက်လာသူတွေကဗီအိုအေကိုပြောပါတယ်ဒီအကြောင်းဗီအိုအေမြန်မာပိုင်းသတင်းတောက်မအေးမှာကပြောပြပါပါရှင်
မြန်မာအာဏာသိမ်းစစ်ကောင်စီကနိုင်ငံရေးအကျဉ်းသားတစ်ထောင်၃၀၀ကျော်နဲ့တရားစွဲဆိုခံရတဲ့လူ၄၀၀ကျော်ကိုအောက်တိုဘာလ၁၈ရက်နေ့မှာကန့်သတ်ချက်တွေနဲ့ပြန်လွှတ်ပေးခဲ့ပြီးပြန်လွှတ်လာတဲ့နေ့မှာပဲပြန်ပြီးအဖမ်းခံရသူတွေလည်းရှိတာပါမိတ်တီလာအကျဉ်းထောင်ကနေ၃၀ရှစ်ယောက်ပြန်လွှတ်တဲ့အထက်က၁၁ယောက်ကိုပြန်ပြီးဖမ်းဆီးထားပါတယ်အဲ့ဒီထက်ကလေးဦးကိုရဲစခန်
ပြီးတော့ထုံးအောင်ကြောစောနန်းလာကျွန်တော်တို့17ယောက်ထဲမှာ4ယောက်လွတ်သွားတော့ဟိုကကျန်မှာပေါ့9ယောက်ကျန်မှာပေါ့ကျွန်တော်တို့ဒီ38ယောက်က38ယောက်မှာကျွန်တော်တို့17ယောက်ကိုဆန်ခဲ့ရပါတော့အကျန်တဲ့နေရာတော့16ယောက်နဲ့ညနေပိုင်းမှာလွတ်သွားတာလက်ကျွန်တော်တို့အဲ့ဒီ17ယောက်ကိုအမတ်တစ်ကိုခေါ်သွားတယ်အရင်ကအခုကျွန်တော်တို့လူနဲ့တရင်ဆက်တင်လာတာ9လကျော်သွားပြီ။ကြာသွားပြီးတော့တရင်နဲ့ကလည်းဝေးနေတာလေ။အခုအပြင်မှာကြားနေရတာဒီလိုသူကပြန်လွတ်ပြီးတယ်ပြီးတော့အိမ်ကိုပြန်လာဆန်းနေဆိုကျွန်တော်တို့ကအိမ်မှာနေနေရတာကြောမလို့မပြန်ဘူး
။ဒါကြောင့်ပြန်လွတ်ပေးတယ်ဆိုတာကိုမေးကြည့်တဲ့အခါမှာတော့သူကအခုလိုပြောပြပါတယ်
။အဲ့ဒါတော့ကျွန်တော်လည်းမသိဘူးကြာချူချူချူပါလေ။ကျွန်တော်ကအဲ့လိုမျိုးအစောပိုင်းကသူစားပါရောလာခေါ်မယ်ဆိုလို့ပြောနေတာ။လာခေါ်မယ်ဆိုတော့ကျွန်တော်လည်းဒီလိုမျိုးပေါ့နော်။တခြားလူတွေတော့ဒီကလို90ညနဲ့ကတ်လိုက်တယ်ကျွန်တော်တို့ရောမကတ်ဘူးကျွန်တော်တို့ဒီလိုအမှုနောက်မှုဆွဲဖို့အတွက်တက်တယ်မရှိလို့စစ်ကြောကြီးပြန်ဝင်ပြောနေဆွဲမလာပါဘူးနော်အဲ့လိုမျိုးပဲတွေးမိတာနောက်ပြီးတော့မှကျွန်တော်တို့အဲ့လိုမျိုးလွတ်ပေးရဖို့ဒါဒီကတိရတက်ရှင်နဲ့မှုတက်လာတယ်ဗျာကျွန်တော်တို့ငိုင်းငါနဲ့ဆွဲရဆိုတာကျွန်တော်ညာဘက်မှာကျွန်တော်ညီငယ်ကဆန္ဒပြတာပဲကျွန်တော်တို့မှာဒုတိယချောင်းတော့မပါပဲဘူးဒါတို့ငိုင်းငါနဲ့ဆွဲကြရပဲလေ
ပုံမှန်90ညဆိုတာကတော့အကျန်းဖက်မှုတက်ကျေဥပဒေဖြစ်ပါတယ်အခုဆိုရင်မိတိလာချင်းထောင်ထဲမှာတော့905ပကြီးအပြင်နောက်ထပ်ပုံမှန်တွေတက်ထားတဲ့အတွက်မလွတ်မြောက်သေးသူတွေရှိနေသေးတယ်လို့လည်းဆိုပါတယ
်။ဝန်းဝင်းကကိုမိုးဝင်းရယ်နောက်ပြီးတော့ဦးဝင်းအောင်ရယ်ကျွန်တော်မိသားစုဆိုရင်ကိုကျော်ပေါ့နော်။၃ယောက်ပေါ့။အကြာလေးကတော့အဲ့ဒီ၃ယောက်ပြန်ခဲ့ရတယ်။အစိုးရကတော့ဘယ်သူတွေလွတ်လဲတော့မလွတ်ဘူးဆိုတော့ကျွန်တော်လည်းမသိဘူ
း။ပုံမှန်905ပကြီးနဲ့တရားစွဲဆိုခံရသူတွေဟာထောင်ဒဏ်တစ်နှစ်အမိန့်ချမှတ်ခံရပြီးတဲ့နောက်ထပ်2နှစ်ထပ်တိုးက3နှစ်ထိထောင်ချခံရတယ်လို့လည်းဆိုပါတယ်။အခုလွတ်မြောက်လာသူတွေဟာနောက်တစ်ချိန်ပြစ်မှုထပ်မံကျူးလွန်ရင်အဲ့ဒီပြစ်ဒဏ်အပြင်ယခုကျန်ရှိနေတဲ့ပြစ်ဒဏ်တို့နဲ့ပေါင်းပြီးချခံရမယ်ဆိုတဲ့ကတ်သတ်ချက်တွေနဲ့လူငင်းချတာပဲပြုခဲ့ကြအောင်စစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်ရှင်။